ကနေဒါနိုင်ငံတော်ရွန်တိုမြို့မှာလူတစ်ယောက်ကသဏ္ဍာန်နဲ့ပြစ်ခတ်ခဲ့လို့အသက်10နှစ်နဲ့18နှစ်အရွယ်အမျိုးသမီးနှစ်ဦးသေဆုံးပြီးတော့နောက်ထပ်13ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သဏ္ဍာန်နဲ့ပြစ်ခတ်သူလို့တန်တရာရှိသူဟာတော်ရွန်တိုမြို့ကအသက်29နှစ်အရွယ်ဖိုင်ဇယ်ဟူစိန်ဆိုသူဖြစ်ပြီးတော့အဲ့ဒီသဏ္ဍာန်သမားလည်းသေဆုံးသွားတယ်လို့တော်ရွန်တိုရဲတပ်ဖွဲ့ကပြောပါတယ်။သဏ္ဍာန်သမားဟာတော်ရွန်တို Greek Town ရပ်ကွက်တွင်လူသွားစင်ကြံမှာရှောက်သွားရင်းနဲ့စားသောက်ဆိုင်နေတဲ့ကဖေးတွေကိုတနက်နဲ့အချက်20ကနေ30လောက်ထိပြစ်ခတ်ခဲ့တာကိုကြားခဲ့ရတယ်လို့ကိုယ်တိုင်ကြားခဲ့သူတွေကပြောပါတယ်။တနက်သမားနဲ့ပြန်လာပြစ်ခတ်ခဲ့တာတွေရှိခဲ့တဲ့အကြောင်းရတဘော့ GK Mark Saunders ကပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးသူတွေစုံစမ်းစစ်ဆေးနေကြပြီးတော့ဘာကြောင့်ဖြစ်နိုင်တယ်ဆိုတာမျိုးတထစ်ချမဆုံးဖြတ်နိုင်သေးဘူးလို့လည်းသူကပြောပါတယ်။လက်ကင်ဖုန်းတွေနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာတော့တကူလုံးနဲ့အောင်ဝတ်ဆင်ထားတဲ့အမျိုးသားကဂရိတောင်ရက်ကွက်ထဲကစားသောက်ဆိုင်တစ်ခုထပ်မင်းဲကိုလူသားစင်းညံဘောကနေပြစ်ခတ်ခဲ့တယ်ဆိုတာကိုပြသထားပါတယ်။ရွန်ဒိုမျိုးတော်ဝန်ဂျွန်တိုရီကတော့ဒီမျိုးမှာလူတွေအများပြားကတနတ်တွေကိုအလွယ်တကူရနိုင်တာကြောင့်တနတ်နဲ့ပတ်သက်တဲ့ပြဿနာတွေရှိနေတယ်လို့လည်းသတင်းနောက်တွေကပြောပါတယ်။တင့်မကြသေးခင်ကဇက်တိုက်ကြုံခဲ့ရတဲ့ပြစ်ခတ်မှုတွေကြောင့်လည်းဒီမျိုးမှာနောက်ထပ်ရဲတပ်ဖွဲ့ဝင်တွေမကြခင်ရပိုင်းတွေကပဲတုံ့ပြန်ချထားခဲ့တာဖြစ်ပါတယ်ခင်ဗျာ။